မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီကိုတွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်ဂျီကအတည်ပြုချက်ထပ်လာခဲ့တဲ့နောက်ပိုင်းမှာကျတဲ့ရင်းနေကတော့သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ဆိုင်ရာခက်ခဲတဲ့နှိမ့်နှိမ့်မှုတွေမှာပါဝင်လာခဲ့တာပါ။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ဆိုင်ရာဆင့်ရရရှိပြီးရဲ့ဒုတိယကြိမ်ဆွေးနွေးနှိမ့်နှိမ့်မှုကိုကျတဲ့ရင်းနေမှာစတင်ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်လုံးကတော့ပထမအကြိမ်ဖြစ်တဲ့ဘေးကင်းမှာဆွေးနွေးပွဲစတင်ခဲ့တာပါ။တရုတ်ဒုဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာသမ္မတထရမ့်ကအမေရိကန်နဲ့တရုတ်တို့ကြားအရင်ကရထားတဲ့သဘောတူညီချက်တွေကိုလုံးဝမနှက်တကြောင်ဖြတ်ပြီးတော့တန်းကြောက်တွေကိုပြောပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေအမေရိကန်ပြည်အောင်ဆွေးနွေးပွဲနှစ်ပေါင်းများစွာဆက်ရုပ်ရှိခဲ့တဲ့ဆိုးရတဲ့သဘောတူညီချက်တွေဖြစ်ကြောင်းနဲ့ဒီအတွက်တရုတ်ကိုအပြစ်မတင်မဲ့အရင်အမေရိကန်ခေါင်းဆောင်တွေကအပြစ်တင်ကြောင်းနေတိုပြည်မှုချုပ်ရန်စတိုဇန်ဘတ်နဲ့ဆွေးနွေးပွဲမတိုင်ခင်တန်းကြောက်တွေကိုသမ္မတထရမ့်ကပြောပါတယ်။တရုတ်ကအမေရိကန်ပြည်အောင်ဆွေးနွေးကနေတနစ်ကိုဒေါ်လာဘီလျံရာပေါင်းများစွာရနိုင်ကြောင်းဒါကိုတရုတ်ကမှရှိကျန်တဲ့ကိုသူရှင်းပြခဲ့ကြောင်းနဲ့ဒါကိုနောက်ထပ်ဆက်ပြီးတော့လှုပ်ဆောင်နိုင်တော့မှာမဟုတ်ကြောင်းလည်းသမ္မတကပြောပါလေအခုကျင်းပတဲ့ဆင်နီဘော်ရီကအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံစီးပွားရေးဆက်ဆံရေးချိန်ညှိပြန်စီရှိဖို့အတွက်ရည်ရွယ်တယ်လို့သမ္မတအင်ဂျူကပြောပါလေ